ဥရောပမှာခိုလွန်ဖို့ရရှိလာတဲ့ဒုက္ခတွေတောင်2000ဟာမနေ့ကမြူနစ်မြို့ကိုရောက်လာတယ်လို့ဂျာမနီရဲ့တပ်ဖွဲ့ကပြောဆိုပါရယ်လောလောဆယ်မှာတော့ဒီဒုက္ခတွေကဘယ်နေရာကမှသွားရောက်မှာမဟုတ်တဲ့အတွက်အိမ်ပြင်ဘက်မှာပဲညှိကြမယ်အခြေအနေပေါ်ဆိုရင်ပုံမှန်ကြောင့်အာနာပိုင်နီကပြောပါရယ်မြို့နှစ်မြို့ကဂျာမနီကိုအရှိတ်ကဝင်လာရင်ရောက်ရှိမဲ့အဓိကကြားတဲ့မြို့တစ်မြို့ဖြစ်တာကြောင့်အခုထိဒီဒုက္ခတွေဆက်လက်ဝင်ရောက်နေသေးပဲလို့လဲအာနာပိုင်နီကဆိုပါရယ်ဒုက္ခတွေအရင်ရင်ဆိုင်နေရတာနဲ့ပတ်သက်လို့ဥရောပကမြို့ကြီးတွေမှာတော့ဆန္ဒပြမှုတွေဖြစ်ပွားနေပါရယ်ဗြိတိန်နိုင်ငံမှာအခုလိုဒုက္ခတွေအရင်ကြေကြေပြင်းပြင်းဖြစ်ပွားလာတဲ့အပေါ်ဗြိတိန်ဆိုရရဲ့ရည်တည်ချက်ကိုလူတွေတောင်းနေချီပြီးတော့ဆန့်ကျင်ဆန္ဒပြပါရယ်လူခွင့်ဆိုင်ရာလှူရှားသူတွေနိုင်ငံရေးသမားတွေအနုပညာရှင်တွေဟာလွတ်တော်ရင်မြင်ကိုချီတက်ခဲ့ပြီးအရှိအလယ်ပိုင်းဒေသကလက်နက်ကိုင်ပဋိပက္ခတွေကြောင့်ထွက်ပြေးလာသူတွေကိုစာနာကြောင်းပြသခဲ့ပါတယ်။ဂိမ်းမဲ့နိုင်ငံကိုပင်ဟေဂင်မြို့မှာလည်းလူ3000လောက်စုဝေးပြီးဒုက္ခသည်တွေကိုကြိုဆိုပါတယ်။ဥရောပဟာစီးရီးယားရဲ့အနီးကပ်ဆုံးအိမ်မီးချင်းတွေပါဆိုတဲ့စာရင်းတွေကိုကန်ဆောင်ပြီးစာနာထုတ်ဖော်ခဲ့ပါတယ်။ရှိနေတဲ့ငယ်စတော့ဟုံးမှာတော့လူ1000လောက်ကဒုက္ခသည်တွေကိုအစိုးရအနေနဲ့ပို့ပြီးတော့ကူညီနိုင်တဲ့မူဝါဒတွေချမှတ်ပေးဖို့တောင်းဆိုခဲ့ပါတယ်။ပိုလန်နိုင်ငံမှာတော့လူ9000လောက်ကဆန္ဒပြကြပြီးအဲ့ဒီထဲကအများစုဟာအစ္စလာမ်စံကျင်ရေးကြိုးကြော်တဲ့ဟိကျွေးခဲ့ကြတယ်လို့လူ1000လောက်ကတော့ဒုက္ခတွေလက်ခံထားရေးအတွက်ဆန္ဒထုတ်ဖော်ခဲ့ပါတယ်ခင်ဗျာ။